ုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာစနေကြမြန်မာနိုင်ငံခီးစဉ်စတင်မှုအတွက်တနင်္ဂနွေနေ့ညကရန်ကုန်မြို့ကိုရောက်သွားပြီးဖြစ်ပါတယ်။ဒါဟာရန်ဟီလီရဲ့၅ကြိမ်မြောက်ခီးစဉ်ဖြစ်ပြီးခီးစဉ်အတွင်းကချင်ပြည်နယ်အတွင်းကမြစ်ကြီးနားဖကန့်နဲ့လိုင်ဇာရခိုင်ပြည်နယ်အတွင်းကစစ်တွေရသေတောင်ဘူးတီတောင်မောင်းတော်တော့မောင်းတော်မျိုးတွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းသွားဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပြင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွတ်တော်အမတ်တွေနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတယ်လို့သိရပါတယ်။ဒီခီးစဉ်ကစုံစမ်းသိရှိချက်တွေကိုမလာမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းသွားမှာဖြစ်ပါတယ်။ရန်ဟီလီရဲ့ဒီခီးစဉ်ကနေပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေမှန်တွေကိုစုံစမ်းဖော်ထုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတက်ကြွလှုပ်ရှားသူတွေနဲ့ရခိုင်လွတ်တော်အမတ်တွေကပြောပါတယ်။မြန်မာနိုင်ငံကပြန်မထွက်ခွာခွင့်ရန်ဟီလီဟာသူခီးစဉ်အတွင်တွေ့ရှိရတဲ့အချက်အလက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်။ဒီတော့တွင်ပြင်သစ်နိုင်ငံသားရေးဝန်ကြီးရင်းမတ်အာယော်လ်ဟာမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့အခြေအနေတွေအတွက်စိုးရိမ်ပူပန်ကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုဆက်သွယ်ပြောကြားခဲ့တဲ့အကြောင်းပြည်ထောင်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်တာကိုကိုကပီကူဝိတ်သတင်းမှာဖော်ပြထားပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုသူ့အနေနဲ့ထောက်ခံကြောင်းလည်းပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။